မြန်မာနိုင်ငံဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WWN အဖွဲ့ရဲ့တနစ်တာကာလတွင်ရရှိတဲ့တိုးတက်မှုတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစီရင်ခံတင်ပြရင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ WWN အဖွဲ့ကိုဆက်လက်ထောက်ခံအားပေးဖို့အဲ့ဒီအဖွဲ့ကောင်ဆောင်ကထပ်မံတောင်းဆိုလိုက်ပါတယ်။ WWN အဖွဲ့အနေနဲ့မြန်မာနိုင်ငံအတွင်းရဇဝတ်မှုကျူးလွန်မှုတွေမှာတာဝန်ခံမှုတွေရှိလာစေဖို့အချက်အရေးကြီးတာကိုနားလည်ကြောင်းဒါပေမဲ့ WWN အဖွဲ့တစ်ခုရဲ့အနေနဲ့ဒီကိစ္စကိုဆောင်ရွက်လို့မရတာကြောင့်အဖွဲ့တီထောင်ရခြင်းရဲ့ရမန်းချက်ပြည့်မီစေဖို့အရေးနိုင်ငံတကာတိုင်ဝမ်နဲ့ဒေသရင်းကနိုင်ငံတွေရဲ့အကူအညီလိုအပ်ကြောင်းအဖွဲ့ရဲ့ဥက္ကဋ္ဌနီကိုလတ်ကွန်ဂျီယန်ကအဖွဲ့ရဲ့ဒုတိယအကြိမ်အစည်းအခမ်းအနားကိုတင်သွင်းရမှာထက်သွင်းပြောကြားခဲ့ပါတယ်။ WWN အဖွဲ့ဟာခေမီနီးပညာတွေနဲ့အထောက်အထားတွေကောက်ယူနေစမှာပဲမြန်မာနိုင်ငံအစိုးရစီကလည်းသတင်းအချက်အလက်တွေရရှိဖို့စ조사ခဲ့ကြောင်းအထောက်အထားတွေရယူရမှာဒီအထောက်အထားတွေကြောင်းပြည်မှုကျူးလွန်သူတွေကလွဲရင်ကျန်တဲ့သူတွေစိတ်ပူပင်ကြောက်ရွံ့စရာမလိုတဲ့အကြောင်းကိုလည်းအသိပေးထားကြောင်းပြောပါတယ်။WWN အဖွဲ့ကကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့2020ပြည့်နှစ်ဇွန်လ22ရက်ရက်စွဲပါဆုံးဖြတ်ချက်အမှတ်43မြင်းဆောင်26ကိုရည်ညွှန်းဖော်ပြထားပါတယ်။အဲဒီဆုံးဖြတ်ချက်ကနိုင်ငံတကာရာဇဝတ်ခုံရုံး ICC နဲ့နိုင်ငံတကာတရားရုံး ICJ အပါအဝင်အမျိုးသားအဆင့်ဒေသအဆင့်နဲ့နိုင်ငံတကာဆင့်တရားရုံးတွေနဲ့WWN ရန်ညားအဖွဲ့အကြားစုံစမ်းစစ်ဆေးမှုတွေအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့တောင်းဆိုထားပါတယ်။WWN အဖွဲ့ရရှိခဲ့တဲ့တိုးတက်မှုတွေတဲ့2017ခုနှစ်ကစလို့မြန်မာနိုင်ငံအတွင်းအမိဆိုင်ရာဥပဒေချိုးဖောက်ပြီးနိုင်ငံရေးရာဇဝတ်မှုကျူးလွန်တာတွေနဲ့ဆက်နွယ်တဲ့အထောက်အထားတွေရယူစုဆောင်သိမ်းဆည်းထားနိုင်မှုအတွက်အဖွဲ့တစ်ဖွဲ့ဖွဲ့စည်းနိုင်ခဲ့တာပါဝင်တယ်လို့လည်းအစိုးရခံထားပါတယ်မြန်မာနိုင်ငံအတွင်းရိုဟင်ဂျာနဲ့တခြားလူနည်းစုလူမျိုးတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိရမှာအရေးယူပေးနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူခွင့်ရေးကောင်စီကနေအတူတူဆုံးဖြတ်ခဲ့တာပါမြန်မာအစိုးရကတော့ Ranger 3တုံးကိုလက်မခံသလို WWN အဖွဲ့ကိုဖွဲ့စည်းတာဟာကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်နေတဲ့ဆိုပြီး WWN အဖွဲ့တရှိမှုကိုလည်းလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ